တောင်းနဲ့ကြားနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းဖြူချာဆက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလိုဒီမီယာဇယ်လန်စကီတို့ကြားအပြန်အလှန်ပြောဆိုမှုတွေနဲ့တင်းမာမှုရှိခဲ့တဲ့နောက်မှာစစ်တပ်ရင်းတွေကတော့ American Tandeman Kit Kellogg နဲ့သမ္မတဇယ်လန်စကီတို့မြို့တော် Kiev မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒါပေမဲ့ American Ukraine ဆက်ဆံရေးပြည်လည်မှုရှိမရှိမသိရသေးပါဘူး။Ukraine စစ်ပွဲအဆုံးတိုက်ရေး Saudi Arabia မှာ American နဲ့ Russia ထိပ်တန်းကိုယ်စားလှယ်ဆွေးနွေးမှုမှာ Ukraine ကိုဘေးဖယ်ထားတဲ့ Ukraine အင်အားရှိတွေဒေါသထွက်နေခြင်းမှာပဲသမ္မတ Zelensky ရဲ့သဘောထားကိုနားထောင်ဖို့လာရောက်တာဖြစ်ကြောင်း Kiev ကိုအရောက်မှာကဲလောက်ကပြောပါတယ်။သူတို့နှုတ်ဆွေးနွေးပွဲအပြီးတင်းစားရှင်းလင်းပွဲလုပ်ဖို့မျှော်လင့်ထားပေမဲ့ပြတ်သွားခဲ့တာဖြစ်ပြီးဒါ American ဘက်ကဖျက်သိမ်းတာလို့ Ukraine ကပြောပါတယ်။သမ္မတ Trump ကသမ္မတ Zelensky ကိုအာဏာရှင်လို့ခေါ်ဝေါ်ခဲ့တယ်လို့ Zelensky ကလည်း Trump ဟာ Russia ချူရတဲ့ဒီစစ်ပွဲကို Ukraine ကဆက်တင်တယ်လို့ပြောဆိုပြီးသတင်းမှားတွေဖြန့်နေတဲ့ Russia ရဲ့ဩဇာခံအဖြစ်နဲ့ဆက်ဆွဲခဲ့တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီး American သမ္မတက Russia ကိုအသာစီးပေးပြီးဆုံးဖြတ်မှာကို Ukraine ကစိုးရိမ်နေတာလည်းဖြစ်ပါတယ်။ရုရှားဟာလက်ရှိမှာယူကရိန်းပိုင်နဲ့ဖြစ်နေနိုင်ငံတကာကသတ်မှတ်ထားတဲ့နယ်မြေ၅ပုံတစ်ပုံကိုထိန်းချုပ်ထားတာပါ။